ကမ္ဘာ့ကျန်းမာရေးအဖွဲ့ကြီး WHO ညွှန်ကြားရေးမှူးချုပ် Tedros Adhanom Ghebreyesus ကအခုကပ်ဘေးကြီးဟာစီးပွားလူမှုနဲ့အဆိုးအဝါတွေကိုမငြိမ်မသက်ဖြစ်စေခဲ့တာမို့ကျန်းမာရေးမလုံခြုံရင်ကမ္ဘာကြီးလည်းမလုံခြုံဘူးလို့ထောက်ပြပြောဆိုလိုက်ပါတယ်။ကပ်ဘေးကြီးကိုအဆုံးသတ်ဖို့အကောင်းဆုံးနဲ့အမြန်ဆုံးနည်းကကာကွယ်ဆေးထောက်ပံ့မှုနဲ့ရပိုင်ခွင့်တွေပေါ်မှာစစ်မှန်တဲ့ကမ္ဘာလုံးဆိုင်ရာပူးပေါင်းဆောင်ရွက်မှုတွေပြုလုပ်ကြရမယ်လို့သူကဆက်ပြောသွားပါတယ်။ကလသမဂ္ဂရဲ့နိုင်ငံရေးနဲ့စီးပွားရေးကိုယ်စားလှယ်တွေတန်တမန်တွေနဲ့မကြသေးမီကတွေ့ဆုံရမှာ COVID-19 နဲ့ပတ်သက်ပြီးတော့ Tedros ကအခုလိုပြောဆိုခဲ့တာဖြစ်ပါတယ်။ကာကွယ်ဆေးမများတမှုတွေရှိနေသမျှကာလပတ်လုံးလူမှုရေးနဲ့စီးပွားရေးတွေလည်းဗျံပဒါဆက်ဖြစ်နေမှာမို့ virus ပြန့်နှံ့လဲပတ်ဖို့နဲ့ပိုးသစ်ပြောင်းဖို့လည်းအခွင့်အာဏာနေမှာဖြစ်တယ်လို့ပြောဆိုသွားပါတယ်။ John Hawkins တက္ကသိုလ်ရဲ့ Coronavirus ဌာနတနင်္ဂနွေထုတ်ပြန်ချက်အရတကဘာလုံး COVID ကူးစက်သူ 234.6 သန်းရှိပြီးတော့၅သန်းနီးပါးတည်ဆုံးခဲ့ကြပြီဖြစ်ပါတယ်။ဥရောပနိုင်ငံတွေမှာလည်း COVID virus နေစဉ်ကူးစက်မှုအရေအတွက်ဟာအံ့ဩဖွယ်ကောင်းလောက်19သန်းအထိမြင့်တက်ခဲ့ပါတယ်။ပြီးခဲ့တဲ့လကကူးစက်သူတနေ့1000နီးပါးရှိခဲ့တဲ့ရိုမေးနီးယားနိုင်ငံဟာအခုဆိုရင်တနေ့ကို12500အထိကူးစက်နေပါတယ်။ကူးစက်မှုအသစ်နေတဲ့အတူစီးမြင်ကန့်သတ်မှုတွေကြောင့်ဘူချရက်မြို့မှာဆန္ဒပြမှုတွေလည်းဖြစ်ပွားနေတယ်လို့ရိုက်တာသတင်းမှဖော်ပြထားပါတယ်ခင်ဗျာ။